င်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်မလ9ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18, 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်။
ကျွန်တော်အောင်လင်းကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နိုင်ငံကာဘူးမြို့တော်မှာသမရလောင်းနေတဲ့ဆိုးရထိတ်တန့်ခေါင်းဆောင်တွေပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုမော်တာနဲ့ပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားတိုက်ရိုက်ဖြစ်ရှင်းမှုတရုတ်နိုင်ငံကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှစင်အောင်နဲ့သူကြီးညာပေးသွားမှာပါ။
အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ KIA တိုက်ပွဲဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ KIA ဘက်ကအခုလိုအတည်ပြုပါတယ
်။ KIA နဲ့တိုက်ပွဲဖြစ်တာကတော့မကြည့်ဖြစ်မဲ့ဖြစ်လဲ။လုံခဲ့တဲ့အပတ်မှာလည်း KIA တိုက်ရင်ကုနေမယ်ပဲမှာ
တော့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပေမဲ့တပ်မတော်ဘက်ကတော့အတည်မပြုတဲ့အကြောင်းနားဆင်ကြရပါမယ်။စက်တင်ဘာလကစပြီးအစ်စ်ပြင်ဆင်လိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရတိုင်းရင်းသားဒေသတွေကစိုက်ပျိုးမြေတွေဆုံးရှုံးမလားလို့စိုးရိမ်ပူပန်နေကြရတာဘယ်ဥပဒေတွေနဲ့ညှိစွန်းနေလို့ပါလဲဒီလိုသတင်းတွေနဲ့အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးဖို့ဥပဒေကြမ်းတစ်ရပ်ကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကပြင်ဆင်ကြရမယ်အကြောင်းကိုပြောပြပေးသွားမှာပါအခုအရင်ဆုံးတော့ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကကြီးညာပေးပါမယ်ရှင်
အာဖဂန်နိုင်ငံကာဘူးမြို့တော်မှာတမရလောင်းနေထရော်များနဲ့အတူတမရဟောင်းဟာမစ်ကာဇိုင်းအစိုးရအဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာအဗ်ဒူလူတို့ပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘသူဘယ်ဝမ်းမသိတဲ့တက်ခတ်သူတွေကမော်တာရီနဲ့ပစ်ခတ်ခဲ့ကြပါတယ်။အစိုးရအဖွဲ့ထိတန်းကောင်းဆောင်အဗ်ဒူလာမင်းကွန်းပြောနေချိန်မှာပဲတက်ခတ်မှုစတင်ဖြစ်ခဲ့တာပါ။ SE Wadat E Islami ပါတီရဲ့ခေါင်းဆောင်တေဆုံးနဲ့24ချိန်မြောက်ခန္ဓာတွင်ဒီကနေ့ဖြစ်ပွားခဲ့တဲ့တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေတယ်လဲအဗ်ဒူလာကပြောဆိုခဲ့ပါတယ်။တက်ခတ်မှုအတွင်းအ ਨੇ ဆုံးလူတူသေဆုံးပြီးစစ်ချက်အောက်တဟန်ရသွားတဲ့အကြောင်းလဲကျမ္မာရေးဝန်ကြီးဌာနကပြောဆိုထားတာပါ။တမန်လောင်းတူဖြစ်တဲ့အာနစ်အတ်မာကလည်းသူ့ရဲ့ကိုယ်ရန်တို့ရှိဦးတဟန်ရသွားတဲ့အကြောင်း Facebook လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။နောက်ထပ်တမန်လောင်းတူဖြစ်တဲ့ Abdulatif Petran ကလည်းတဟန်ရရှိတဲ့အကြောင်းအာဖဂန်သတင်းဌာနတူလူကပြောဆိုခဲ့တာပါ။မော်တာနဲ့ပြစ်ခတ်တက်ခဲ့တဲ့သူတွေကိုအခမ်းအနားနီးကအိမ်တိန်ကနေပြစ်မှတ်တီးနေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့လည်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားပါတယ်။တက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လူအုပ်ကိုတည်ငြိမ်ငြိမ်နဲ့တုံ့ပြန်မှုစီစဉ်သူတွေကအစိုးရမှတိုက်တွန်းခဲ့ပေမဲ့နောက်ပိုင်းမှာတော့တောင်းခွင့်ပြုခဲ့ပါတယ်။ကတ္တာနိုင်ငံဒိုဟာမြို့တော်မှာတာလီဘန်တွေနဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့တွေဆွေးနွေးနေကြပေမဲ့အာဖဂန်နိုင်ငံမှာတော့သူထွက်တယ်ရောတက်ခိုက်မှုတွေလည်းဆက်လက်ဖြစ်ပွားနေတာပါ။နေတော့ကလည်းဂျလာလဘတ်မြို့မှာဆောက်လုပ်ရေးကုမ္ပဏီတစ်ခုကအလုပ်သမား၁၆ဦးနဲ့အတိခံဘုံခွဲသမား၅ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တယ်လို့အမ်မန်ပြည်နယ်ကအဓိကစစ်ကမ်းတစ်ခုကိုတာလီဘန်တွေတိုက်ခိုက်ရာကအာဖဂန်စစ်သား25ယောက်သေဆုံးပြီးအများအပြားကိုလည်းဖမ်းဆီးသွားခဲ့ပါတယ်
။ဘုံတော်ကြီးတစ်ပါးရဲ့ကလေးတငယ်တွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုအေးအေးယူဖို့ပြက်ကွက်ခွဲတဲ့အတွက်ကက်သလစ်ခရစ်ယာန်ယဟန်အမတ်ကာဒီနယ်ဖိလစ်ဘာဘာရင်ကိုပြင်သစ်နိုင်ငံတရားရုံးတစ်ခုကတရားစွဲဆိုပြစ်ဒဏ်ချမှတ်လိုက်ပါတယ်။ခရစ်ယာန်ဖျားချောင်းအတွင်ကလေးတငယ်တွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တဲ့အရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးတော့ဖုံးကွယ်ထားတာတွေအပေါ်အပြည့်ရှိတဲ့အတွက်ကာဒီနယ်ဘာဘာရင်ကိုတရားရုံးက6လဆိုင်းငတ်ထောင်ဒဏ်ချမှတ်လိုက်တာပါ။ဒီနေ့နှောင်းပိုင်းမှာတရားရင်ဆိုင်ရဖို့ရှိတဲ့ကလေးတငယ်တွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တဲ့ဖုံးတော်ကြီးကယဟန်အမတ်ဘာဘာရင်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့ဖုံးတော်ကြီးဖြစ်ပြီးဘာဘာရင်ကပြစ်မှုကျူးလွန်သူဖုံးတော်ကြီးရဲ့လုပ်ရက်တွေပေါ်ဖုံးကွယ်ခဲ့တဲ့အတွက်တရားရုံးကအပြည့်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာဘာရင်အတွက်အပြည့်မရှိကြောင်းအတနာခံစားတင်သွားမယ်လို့သူရဲ့ရှင်နေကပြောပါတယ်။ဒီကနေ့ကြာသပတေးနေ့မှာပဲဩစတြေးလျနိုင်ငံမှာလည်းအမျိုးသားတဦးကသူ့ကို1980ပြည့်နှစ်တွေတုန်းကလိမ်မိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုပြီးယဟန်အမတ်ဂျော့ချ်ဘဲလ်ကိုတရားစွဲဆိုခဲ့ပါတယ်။ဒါဟာဘဲလ်အနေနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်ပြီးဒုတိယအကြိမ်မြောက်တရားစွဲဆိုခံရတာဖြစ်ပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတုန်းကသမ္မတဒိုနယ်ထရန့်ရဲ့စီးပွားအဖွဲ့မှာလတော်ကြာတောင်းယူခဲ့တဲ့ပေါ်မနာဖော့ကိုကွန်ရှောင်မှုဘန်လုံငန်းတွေမှာမမှန်မကန်ပြုမှုတွေနဲ့ပြည်သူတရားရုံးတစ်ခုကဒီကနေ့စီရင်ချက်ချဖို့ရှိနေပါတယ်။ တရားရုံးလုံထုံးလုံးနည်းတွေအရ2019နှစ်ကနေ24နှစ်ထိအပြစ်ပေးလို့ရပါတယ်။ထောင်ဒဏ်အပြစ်ပေးခံရမယ်ဆိုရင်တော့ဧပြီလ1ရက်နေ့မှာအသက်80ပြည့်မဲ့မနာဖော့အတွက်တော့ကျန်းတဲ့တန်းလျှောက်လုံးထောင်ထဲမှာပဲနေရတော့မယ်တဘောပါ။သူ့ရဲ့ကျိုးဆောင်ရှင်တွေကတော့ကျန်းမာရေးအခြေအနေနဲ့ထင်ရှားတဲ့အမှုအဖြစ်နဲ့ဂုံတိတ်ခါရောဗန္ဒာရေးအရာပါထိခိုက်နစ်နာခဲ့ရတယ်ဆိုပြီးသူ့အမှုတွေကိုတသက်ညာညာစီရင်ပေးဖို့ရှောက်လဲထားပါတယ်။အစိုးရရှင်တွေဘက်ကတော့လုံထုံးလုံနည်းနဲ့အညီစီရင်ဖို့ရှောက်လဲထားသလိုဒဏ်ငွေဖြစ်တဲ့ဒေါ်လာ5000ကနေ24သန်းအထိပေးတင်တယ်လို့လည်းပြောဆိုထားပါတယ်။
ပြီးခဲ့တဲ့အပတ်တွင်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုမရခဲ့တဲ့အပေါ်ကြားဝင်ညှိနှိုင်းပေးဖို့အစဉ်အသင်းရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်။တောင်ကိုရီးယားသမ္မတမွန်အနေနဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့အကြားကျင်းနဲ့လောက်မဲ့သဘောတူညီချက်တစ်ခုရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကတော့အဆောင်ကြီးရမှာပဲဖြစ်ပါရယ်။အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲပြီးပြန်လည်ဆက်တင်နိုင်မယ့်နီလန်အားလုံးကိုရှာဖွေကြဖို့လွှတ်တော်ကိုသမရမွန်ကအင်္ဂါနေ့ကတိုက်တွန်းထားပါတယ်။ဟနွိုင်းမြို့ဆွေးနွေးပွဲကမအောင်မြင်ခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာရခဲ့တယ်လို့သူကအကောင်းမြင်ပြောကြားခဲ့ပါတယ်။ဒီလိုဆွေးနွေးပွဲတွေမကြခင်မှာဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းလဲဒီသတင်းပတ်အစောပိုင်းကကျင်းပတဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာသမရမွန်ကြီးအင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တောင်ကိုရီးယားအစိုးရအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသမရမွန်ကြီးအင်းကသတင်းထုတ်တွေကိုပြောကြားခဲ့တာပါ။ဟနွိုင်းမြို့ဆွေးနွေးပွဲမှာအမေရိကန်မြောက်ကိုရီးယားကြားသဘောတူညီချက်တစ်ခုမရခဲ့တဲ့အတွက်ဒါဟာတောင်ကိုရီးယားနိုင်ငံအနေနဲ့ကြားဝင်ဖို့အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်လာတယ်လို့လည်းသူကပြောခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့တရားသက်ဆိုင်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားရင်းနှီးနှီးပူးပေါင်းဆောင်ရွက်ပြီးဖြည့်ရှင်းသွားဖို့တရုတ်နိုင်ငံအာရှရေးအထူးသဖြင့်ဆွန်ကော့ရှန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံကအနေနဲ့လည်းအပြည့်သဘောဆောင်တဲ့ခန်းကဏ္ဍကနေအချက်တဲကိုဖြည့်ရှင်းနိုင်မယ့်အခြေအနေတွေဖန်တီးဖို့ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ5ရက်နေ့ထိတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဆုံးသက်ပြီးတရုတ်နိုင်ငံချိုင်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တရုတ်ထုကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာဝေးဦးစီးချုပ်ဘုချုံမူကြီးမင်းအွန်လိုင်းတို့နဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်ကိုလည်းတွားရောက်ခဲ့ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်မှုတွေကိုလည်းကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်မှာလည်းနိုင်ငံခြားရေးဝန်ကြီးပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်တွေရှိရာ Cox Bazar ကိုလည်းတွားရောက်ခဲ့တာပါ။နိုင်ငံတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဒုက္ခသည်ပြဿနာနဲ့တရားသက်ဆိုင်တဲ့နိုင်ငံခြားရင်းနှီးနှီးညှိနှိုင်းဖြေရှားဖို့တိုက်တွန်းခဲ့ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဒုက္ခသည်တွေနေရပြန်နေရေးနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းပထမဆုံးအကြိမ်နေရပြန်ဖို့စီစဉ်ခဲ့ပေမဲ့အခြေခံအခွင့်အရေးတွေရရှိဖို့နဲ့လုံခြုံရေးတွေအပေါ်စိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြန်လို့လာကြောင်းအောင်မြင်မှုတော့မရခဲ့ပါဘူး။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတော့နေရပြန်ရေးစီစဉ်ရာဒုက္ခသည်တွေရဲ့သဘောဆန္ဒအတိုင်းဖြစ်ဖို့နဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေအတွက်အာမခံနိုင်မယ့်အခြေအနေတွေရှိဖို့လည်းတိုက်တွန်းထားကြပါတယ်။
တိုင်းတော်ဝင်မင်းသမီးဥဘောရတနာကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ပွဲဝင်ရေးအဆိုပြုခဲ့တဲ့ထိုင်းရက်ဆာချက်ပါတီကိုရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနှဲငယ်ပဲလူတော့တဲ့ဒီကနေ့ကြာသပတေးနေ့မှာထိုင်းတရားရုံးကဖျက်သိမ်းလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံဘီရင်စနစ်ကိုရန်ရှာဆန့်ကျင်တဲ့အပြုအမူကျူးလွန်မှုနဲ့ထိုင်းရက်ဆာချက်ပါတီကိုဖျက်သိမ်းဖို့အခြေခံဥပဒေဆိုင်ရာတရားရုံးကမဲခွဲအတည်ပြုလိုက်တာပါ။ရက်ဆာချက်ပါတီဟာပြည်ပမှာတင်းရှောင်နေတဲ့ဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့သက်ဆင်ရှင်နာဝတ်နဲ့ညီမဖြစ်သူယင်လက်တို့နဲ့ဆက်ဆက်နေတဲ့ပါတီဖြစ်ပါတယ်။ထိုင်းတော်ဝင်မင်းသမီးဥဘောရတနာကိုသူတို့ပါတီကနေဝန်ကြီးချုပ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းမတ်လ24ရက်ရွေးကောက်ပွဲအတွက်စီရင်သွင်းခဲ့တာပါ။ဒီလောက်ရဟာမသိမ့်လျော်ဘူးဆိုပြီးတော့ထိုင်းဘီရင်မဟာဝိဇရလောင်ကွန်းကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းတော်ဝင်မိသားစုဟာနိုင်ငံရေးလောကရဲ့အပေါ်မှာရှိပြီးကြားနေအဖြစ်ရက်တည်တဲ့အစဉ်လာရှိသလိုဘယင်ဘယင်မနဲ့မင်းသမီးတွေမဲပေးတဲ့အလေးထားလည်းမရှိခဲ့တဲ့အကြောင်းပါတီဖြတ်သိမ်းဖို့ဆုံးဖြတ်တာနဲ့ပတ်သက်ပြီးတရားသူကြီးနက်ခရင်မက်ထရာရက်ရဲ့ကြေညာချက်ကိုဖတ်ကြားသွားခဲ့ပါတယ်
အမေရိကန်နေဆက်လုံခြုံရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆိုရရဲ့မူဝါဒနဲ့ပတ်သက်ပြီးအမေရိကန်လုံခြုံရေးဝန်ကြီးဌာနထိုက်တဲ့အရာရှိနှစ်ယောက်ကလွှတ်တော်ရှိမှကာကွယ်ပြောဆိုလိုက်ကြပါတယ်။ပြည်ဝင်ဆော်ရဲဆရန်အထောက်ထားမရှိဘဲအမေရိကန်ကိုနေဆက်ဖြစ်ကျော်ဝင်ရောက်လာသူအရေအတွက်ပို့တိုးလာတဲ့ကိန်းဂလန်အသစ်တွေထွက်ပေါ်လာခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲပြောဆိုလိုက်ကြတာပါ။အမေရိကန်လုံခြုံရေးဌာနဝန်ကြီးခရစ်စတီယန်နီဆန်အောက်ခွန်နဲ့နေဆက်လုံခြုံရေးကော်မရှင်နာမင်းကြီးကေဗင်မက်ကလီနန်တို့ကတော့ကိုလွန်ဝင်ရောက်ဖို့ကြိုးပမ်းသူတွေနဲ့ထောက်ထားမရှိဘဲရောက်လာသူတွေကိုအမေရိကန်ကထိန်းသိမ်းထားစဉ်ပြုမှုဆက်ဆံမှုတွေအပြင်တောင်ပိုင်းနယ်စပ်ကအခြေအနေအားသမရကအရေးပေါ်အခြေအနေကြီးညာထားတယ်လို့ကန့်ညင်မှုရှိမှရှိဆိုတာတွေကိုလွှတ်တော်ကိုယ်စားလှယ်ကမေးခွန်းထုတ်ခဲ့ကြပါတယ်။ဝန်ကြီးနယ်စပ်ကတော့ဖန်တီးထားတဲ့အချက်တည်းတစ်ခုမဟုတ်ဘဲစစ်မှန်တဲ့အရေးပေါ်ပြဿနာတစ်ရပ်ဖြစ်တဲ့အကြောင်းအောက်လွှတ်တော်ကြားနာပွဲတွင်ပြောဆိုသွားခဲ့တာပါ။ကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့စီးရင်စရာတွေအရပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့နေဆက်မှာတရားမဝင်ဝင်ရောက်လာသူတွေဖြစ်ဖမ်းဆီးခဲ့သူ 86,103 ရှိခဲ့ကြောင်းတွေ့ခဲ့ရတဲ့အတွက်မကြာခင်ရဲ့နှစ်တွေအတွင်းတလားထဲမှာအများဆုံးဖမ်းဆီးမိတဲ့အရေးတွေလည်းဖြစ်ပါတယ်။ဖမ်းဆီးမိသူတွေကတဝက်လောက်ကတော့တခြားမိသားစုဝင်နဲ့အတူဖမ်းဆီးခံခဲ့ကြရတာပါ။ကျန်တဲ့နဲ့နေဆက်ကိုဖျက်ချော်လာခဲ့ကြတဲ့မိသားစုတွေအထူးသဖြင့်အရွယ်မရောက်သေးသူကလေးတွေနဲ့မိသားစုတွေအနေနဲ့ထိမ့်ထိမ့်ခံထားရတဲ့အချိန်မှာကျန်းမာရေးဆော်ရှယ်မှုလည်းတောင်းခံဝင်ရှိပါတယ်။အောက်လွတ်တော်မှာလူများစုဖြစ်ထိမ့်ချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကတော့မက္ဆီကိုနိုင်ငံနဲ့နေဆက်မှာရွှေ့ပြောင်းနေထိုင်သူတွေနဲ့ကိုလွန်ဝင်းလျှောက်ထားသူတွေပေါ်အာဏာပိုင်တွေကပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးအမိမြေလုံခြုံရေးဌာနဝန်ကြီးကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြပါတယ်။
အမျိုးသမီးအာဂါသရင်မှုနှစ်ဦးလပေါ်မှာလမ်းလျှောက်ဖို့စီစဉ်ထားတယ်လို့ American အမျိုးသားအာဂါသ Agency NASA ကအတည်ပြုပြောဆိုလိုက်ပါတယ်။အခုလောလောဆယ်စီစဉ်ထားတဲ့အစီအစဉ်ရမလ29ရက်နေ့မှာအမျိုးသမီးအာဂါသရင်မှုနှစ်ဦးဖြစ်တဲ့ Ann McLean နဲ့ Christina Koch တို့လာပေါ်မှာလမ်းလျှောက်မှာဖြစ်ပြီးဒါဟာပထမဆုံးအမျိုးသမီးတွေလာပေါ်လမ်းလျှောက်မှာဖြစ်တယ်လို့ NASA ပြောခွင့်ရက CNN သတင်းဌာနကိုမနေ့ဗုဒ္ဓဟူးနေ့ကပြောခဲ့ပါတယ်။Ann McLean နဲ့ Christina Koch တို့လာဖို့လမ်းလျှောက်ဖို့အစီအစဉ်ကိုမတ်လ14ရက်နေ့ကလွှတ်တင်ခဲ့တဲ့ Expedition 59 Agatha ရင်ရဲ့လာဖို့လမ်းလျှောက်မဲ့အစီအစဉ်3ချိန်အတွင်းဒုတိယမြောက်ဖြစ်ပြီးအမျိုးသမီး2ဦးရဲ့လမ်းလျှောက်မှာဖြစ်ပါတယ်။ Koch က Expedition 59 Agatha ရင်ရဲ့အဖွဲ့ဝင်ဖြစ်ပြီး McLean ကနိုင်ငံတကာ Agatha စခန်းကအဖွဲ့ဝင်3ဦးထဲက2ဦးဖြစ်ပါတယ်။မတ်လ29ရက်9နာရီကြာလာဖို့လမ်းလျှောက်မဲ့အစီအစဉ်မှာအမျိုးသမီး Agatha ရင်မှု2ဦးကိုကနေဒါ Agatha Agency ကလေးချောင်းထိန်းသိမ်းရေးမှု Christine Fitzroy ကအမေရိကန်နိုင်ငံ Texas ပြည်နယ် Houston မှာရှိတဲ့ Johnson Agatha ရင်စခန်းကနေကူညီပေးဖို့စီစဉ်ထားပါတယ်။ Direct from Washington
ကြတာပရိနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးတော့မယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတကြောပြန်ဖြစ်လာနေတဲ့အကြောင်းနဲ့ပြောပြမှာပါ။ကလာတန်ကြာတိုက်ပွဲတွေညင်သက်နေတဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားမှာဗုဒ္ဓဟူးနေ့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။တပ်မတော်ကအပြစ်ရက်ပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ KIA ဘက်ကပြောထားပေမဲ့တပ်မတော်ဘက်ကတော့အတည်ပြုတာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရတက်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာ2018ခုနှစ်နှစ်လပိုင်းလောက်ကစပြီးတိုက်ပွဲတွေညင်သက်နေခဲ့ရကဒီလထဲမှာရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့ရှမ်းမြောက်ဘက်မှာကျွန်တော်တို့ KIA ရဲ့တပ်မခါလက်အောက်ခံတိုက်ရင်ရှိဒီမှာတပ်ပယ်ကနပြစ်ဖြစ်တဲ့ဆိုတဲ့တရင်ပြပါတယ်ကိုခိုင်နဲ့လာရှိဝဆက်လောက်မှာကြာမှာသူတို့ပြောတဲ့အတန်းကတော့ဒီတိုက်ကြီးရှိတဲ့နေရာဘက်မှာတပ်မတော်ဘက်ကကြစ်ကြောင်းတွေထုတ်ဝင်လာလို့ခုခါတပ်ပယ်ဖြစ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲနဲ့ပတ်သက်ပြီးထိခိုက်မှုအခြေအနေကိုတရင်မရသေးဘူးလို့လည်းဆိုပါတယ်တမရော်က2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာစစ်ရေးလှုပ်ရှားတာတွေလေးလတာရပ်ဆိုင်းကြောင်းကြီးညာထားတာဖြစ်ပါတယ်။ဒီလိုကြီးညာပြီးတဲ့နောက်ရှမ်းမြောက်ဒေသမှာ KIA နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ KIA နဲ့တိုက်ပွဲဖြစ်တာကတော့လက်ချင်းဖြစ်မဲ့ဖြစ်လက်ဟိုလုံခဲ့တဲ့အပတ်မှာလည်းဒီ KIAတိုက်ရင်ကိုနေမယ်ပဲမှာတစ်ခေါက်ဖြစ်တယ်တစ်ခါဖြစ်ပါတယ်အခုတိုက်ရင်ရှစ်ပြန်မှာလည်းတစ်ခါဖြစ်တယ်ဆိုတော့တစ်ခေါက်ဖြစ်တယ်လို့ကျွန်တော် အဲ့လိုပဲကျွန်တော်မှတ်ယူပါတယ်တခြားဒီကချင်ပြည်နယ်ဘက်မှာတော့တပ်ဖွဲ့ဖြစ်တာတော့မရှိဘူး
ကိုခိုင်မြို့နယ်အတွင်းဒီလ9ရက်နေ့ကကြံခုတ်လုံတာ80ဖမ်းဆီးခံရတဲ့တရင်နဲ့ပတ်သက်ပြီးမေးမြန်းရမှာဒီတရင်ကိုအောက်ခြေကတင်ပြလာတာမရှိကြောင်းပြောပါတယ်ဒီလ6ရက်နေ့မှာပဲကုတ်ခိုင်မြို့နယ်တံမိုးနယ်မြို့နယ်ခွဲအတွင်းမှာအစိုးရတပ်မတော်နဲ့ TNLA တအန်းပလောင်တပ်ဖွဲ့အကြားမှတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့သလို2019ခုနှစ်အတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့ပတ်သက်ပြီးတပ်မတော်ဘက်ကမေးမြန်းဖို့ကြိုးစားရမှာတယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ဒီရက်ပိုင်းတွေအတွင်းမှာမြေမြုံပိုင်းနဲ့ဘုံပေါက်ကွဲတာကြောင့်အနည်းဆုံးအရသား၈ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ9ရက်နေ့ကကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန်ဝင်းကျေးရွာမှာစစ်ကြံဘုံတလုံးကိုတွေ့ရှိစော်ကစားရာကပေါက်ကွဲပြီးကလေး6ယောက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲတာနဲ့ပတ်သက်ပြီးမန်ဝင်းကျေးရွာအုပ်ချုပ်ရေးမှူးဦးလာနူကအခုလိုပြောပါတယ်။
ဒီဘုံကဟောင်းလို့ပြောတာပဲအဲ့ဒါပေါက်နေတဲ့ကလေးဆော့နေတဲ့ကြောက်ထမ်းတဲ့ချိန်မှာမပြီးသေးသေးတော့အောက်ကျနေတဲ့ဘုံပေါက်တော့လားအော်6ယောက်ပါနေခုနကနေဆက်ဆောင်နေရတဲ့အားလုံးကကလေးငယ်ဆုံးတယောက်ကဘိုက်ဆင်မှာလည်းနေဖြီးတယ်ပေါင်မှာလည်းဖြီးတယ်ပြင်းလက်ရှိမှာလည်းနေနေဖြီးတယ်အဲ့ဘိုက်မှာလည်းဖြီးတဲ့ဟာကလာရှိုးစစ်စေးုံသွားလိုက်တယ်
ဘုံပေါက်ပြီးထိခိုက်တဲ့ကလေး၄ယောက်ကိုနမ်ခန်းစေယုံကိုပို့ပြီးတယောက်ကတော့လာရှိုးကိုပို့ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီလ၂ရက်နေ့ကလည်းမိုးကောင်းမြို့နယ်စွတ်မယံကြီးရွာကအမျိုးသမီးတူ၃ရက်နေ့မှာမြကြီးနားမြို့နယ်ရွှေဆက်ရောက်ကွက်ကအမျိုးသားတူတို့ဟာတောတွင်းကိုကျင်းခုတ်စစ်မြေရှာသွားစင်မှာမြေမြုံပိုင်းနစ်မိတာကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်။ဒီမိုင်းတွေကို KIA ကထောင်ထားတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ကိုမိုးစောပြောပြသွားတာပါရှင်အခုမြန်မာပြည်ထဲမှာပြတ်ထန်းထားတဲ့မြေလွတ်မြေရိုင်းဥပဒေနဲ့ဆုံးစိုက်ပျိုးမြေဆုံးရှုံးမဲ့အရေးနဲ့ဒီနေရပြန်လာလူသူတွေဘာကိုစိုးရိမ်နေကြသလဲဆိုတာတွေကိုနားဆင်ကြရမှာပါပြီးခဲ့တဲ့နှစ်စက်တင်ဘာလကအစ်စ်ပြင်ဆင်ပြတ်ထန်းလိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရမြေလွတ်မြေရိုင်းတွေပေါ်မှာထွန်ရက်စိုက်ပျိုးနေကြသူတွေအနေနဲ့ဒီဥပဒေအသက်ဝင်ချိန်ကစလို့6လအတွင်းမှတ်ပုံတင်ကြရမှာဖြစ်လို့နောက်ဆုံးသတ်မှတ်ရက်နီးလာတာနဲ့အမျှသူတို့ရဲ့စိုက်ပျိုးမြေတွေဆုံးရှုံးရတော့မလားဆိုတာစိုးရိမ်နေကြပါတယ်သတ်မှတ်ရက်အတွင်းမှတ်ပုံမတင်ဘူးဆိုရင်ငွေဒဏ်နဲ့ထောင်ဒဏ်ချမှတ်ခံရမယ်ဆိုတဲ့ပြစ်ဒဏ်သတ်မှတ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
မြန်မာတနိုင်ငံလုံးမှာရှိရဲမြေလွတ်မြေရိုင်းပေါ်မှာစိုက်ပျိုးနေရသူတွေဒီမြေကိုဆက်ပြီးလွတ်ကင်ဝင်ရဖို့အစိုးရစီကိုနောက်ဆုံးလျှောက်ထားမဲ့ရက်ဟာမတ်လ17ရက်ဖြစ်ပါတယ်အစိုးရအချိန်ပေးထားတဲ့6လတာကာလဟာနှီးကပ်နေပြီဖြစ်လို့မြေလွတ်မြေရိုင်းများဆုံးရှိရဲတိုင်းရင်းသားဒေသကသူတွေစိုက်ပျိုးမြေဆုံးရှုံးနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါတယ်လက်ရှိမှာကချင်ပြည်နယ်ဟူကောင်းဒေသမှာမြေစည်ရင်ဦးစီးဌာနကမြေယာအချက်အလက်တွေကောက်ယူနေရတယ်ရှိပြီးဥပဒေပါအတိုင်းမြေလွတ်မြေရိုင်းကိုအသုံးချဖို့ပုံစံ9နဲ့မှတ်ပုံတွေလျှောက်ထားရမယ်ဆိုတဲ့သတ်မှတ်ချက်ကိုတိုင်းရင်းသားဒေသတွေမှာတော့လက်မခံကြဘူးလို့မြန်မာနိုင်ငံတိုင်းရင်းသားတောင်သူများကွန်ရက် MEFN ရဲ့ကချင်ပြည်နယ်ကိုယ်စားလှယ်ဦးအောင်လက်ကပြောပါရယ
်ပုံစံ9နဲ့ကျွန်တော်တို့တိုင်းရင်းသားဒေသနဲ့နည်းနည်းကွဲလွဲမှုရှိနေတယ်ကျွန်တော်တိုင်းရင်းသားဒေသမှာကဒီမြေလွတ်မြေရိုင်းကမရှိဘူးဆိုတဲ့ရည်တည်ချက်ဖြစ်ပါတယ်ကျွန်တော်ကဌာနေတိုင်းရင်းသားများရဲ့စီမံခန့်ခွဲတဲ့မြေများဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့မြေလွတ်မြေရိုင်းနဲ့ပတ်သက်ပြီးတော့မှဓမ္မဒရဲ့ဟိုစင်ညာစာတမ်းနဲ့ပတ်သက်ပြီးတော့မှအကောင့်တွေပေါ်ပြီးနေပြီးပါတင်းလာမဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသအတီးတီးကလည်းစဉ်တင်တွေ့ဆုံဖို့စောင့်နေပါတယ
်ပြည်တွင်းစစ်ကြောင်နေရဆုံးခွာနေရတဲ့သူတွေပြည်ပမှာအလုံးလုံးနေတဲ့တိုင်းရင်းသားဒေသကသူတွေအတွက်နေရပြန်ဖို့အမခံချက်မရှိသေးပဲမြေလွတ်မြေရိုင်းဥပဒေကိုအစိုးရကအကောင့်တွေဖော်မယ်ဆိုရင်ပြဿနာဟာပိုကြီးထွားလာနိုင်တယ်လို့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးမျှော်လင့်ချက်ကိုပါထိခိုက်နိုင်ကြောင်းမြေယာပြဿနာကူညီဆောင်ရွက်နေသူတွေကပြောပါရယ်ပြည်အောင်စုလွှတ်တော်မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဗဟိုကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမယ်ဆိုရင်ဥပဒေပုံမှန်28ကာကြီးအရနှစ်နှစ်ထပ်မပိုးရဲ့ထောင်ဒဏ်နဲ့ဒဏ်ငွေ5သိန်းချမှတ်နိုင်တယ်ဆိုပြီးကော်မတီက2018အောက်တိုဘာ30မှာထုတ်ပြန်ထားပါရယ်မြေယာဥပဒေတွေကိုရေးဆွဲဖို့ဆိုရင်တိုင်းရင်းသားတွေရဲ့အသံတွေကိုပါဝင်ထည့်သွင်းဖို့လိုကြောင်းတို့မြေကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူမိခမွန်က VOE ကိုပြောပါရယ
်တွေးရင်မှုတွေလည်းတော်တော်ကြီးနေတာမဟုတ်ပြဿနာတွေကအခုလောလောဆယ်ဖြစ်နေပြီပေါ့နော်တချို့ဆိုလို့ရှိရင်တရားစွဲဆန္ဒရတဲ့တောင်းဆိုလည်းဓမ္မတွေလည်းရှိရပေါ့နော်အဲ့ဒါလည်းအနိုင်ရှိနောက်ပြီးတော့ဒေတာခံတွေကဒါအောက်ကွက်နေပါလဲနဲ့ဆိုရတာလုံးဝလုံးဝနားမထောင်ဘူးတို့ကဒါအောက်ရှိဆက်ပြီးတော့တားတယ်ပေါ့နော်ဒါဒီမူပေစီရဲ့အဆိုရလက်ထက်တယ်ပါဒါ တီရခံနေစကလုံးဝနားမထောင်ဘူးတီရခံနေနဲ့လိုချင်တာကတော့တီရခံနေအားလုံးရဲ့အတန်ကိုပါဝင်ရမယ်တိုင်းရင်းသားတွေကိုကိုစားပြုတဲ့နေရာစနစ်ကြီးတစ်ခုဖြစ်ဖို့တော့ပေါ့နော်ပြောရမယ်ဆိုရင်တော့ဒီအနာဂတ်ဒီဖက်ဒရယ်နေရာစနစ်တစ်ခုကြီးပေါ်ပေါက်ဖို့တော့ပေါ့နော်မတကယ်အဲ့လိုတော့
မြေလုံမြေရိုင်းလိုအစိုးရသတ်မှတ်ထားတဲ့ပမာဏကစုစုပေါင်း54တန်းကျော်ရှိပါတယ်။အစိုးရအဆက်ဆက်ကမြေလုံမြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်ထုတ်ပြန်ပြီးကင်တွယ်ခဲ့တာဖြစ်ပြီး2012ရောက်မှဥပဒေထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကိုပဲ NLD အစိုးရလက်ထက်2018စက်တင်ဘာ17ရက်မှာပြည်ထောင်သတ်မှတ်ချက်တီထည့်သွင်းပြင်ဆင်ထုတ်ပြန်ခဲ့ပြီး6လအတွင်းမှာမြေအုံချခွင့်လျှောက်ထားရမယ်လို့ဆိုပါတယ်။အစိုးရရဲ့မြေယာဥပဒေမှာမြေရိုးဖက်လာမြေယာပိုင်ဆိုင်မှုကိုအကောက်အွယ်ပေးနိုင်မယ်အချက်လက်တွေထည့်သွင်းစဉ်းစားတဲ့ကြောင်းအမေရိကန်သမ္မတကြီးစကော့မာစီယယ်က2018ဒီဇင်ဘာကချင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။အစိုးရသတ်မှတ်ထားတဲ့6လတာကာလကုန်ဆုံးရက်ဖြစ်တဲ့မတ်လ17ရက်မှာပဲတိုင်းရင်းသားမြေယာကွန်ရက်19ခုကရန်ကုန်အော်ခစ်ဟိုတယ်မှာသတင်းစာရှင်းလင်းပွဲတစ်ခုကိုစုပေါင်းလုပ်သွားဖို့ရှိကြောင်းဒို့မီကွန်ရက်ကပြောပါတယ
်။ကိုဇော်ထက်ပြောပြခဲ့တာပါရှင်။အခုလာမယ့်စနေညတိုက်ရိုက်လေလိုက်မှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြပါရစေရှင်။
တော်ရရှင်များရှင်မွတ်လရှိရနေဟာပြည်ပြဆိုင်ရာမြို့သမီးများနေဖြစ်ပါတယ်။အိမ်တွင်အကျန်းဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့တရင်တွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြဆိုင်ရာမြို့သမီးများနေအထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်။ VOA American တာရဲ့ကြာတာပြည်နေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရရှင်။အခု American ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းကနေတရားမဝင်နိုင်ငံပြောင်းလာသူတွေဝင်ရောက်နေတဲ့ပြဿနာနဲ့ပတ်သက်လို့ထရမ့်အစိုးရနဲ့အတိုက်ခံဒီမိုကရက်တွေကြားသဘောထားကွဲခဲ့လို့အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးစနစ်တချို့ကိုပြင်ဆင်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေစတင်စ조사နေကြပါပြီ။ဒါကားလို့ပြောနေကြတဲ့အမေရိကန်ကိုခလေးဘွားတွေကမိဘတွေနဲ့အတူတရားမဝင်ရောက်လာသူသိန်းနဲ့ချီကိုသမ္မတဒေါ်နယ်ထရမ့်ကနေရပ်ပြန်ပို့မယ်အခြေအနေဖြစ်နေတာကြောင့်သူတို့ကိုအကာအကွယ်ပေးနိုင်မယ့်ဥပဒေကြမ်းကိုဒီရှေ့သတင်းဘက်ကစပြီးတော့အလွတ်တော်ဒီမိုကရက်အမတ်တွေစတင်ပြင်ဆင်ကြတော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းအတီးပြုတ်နိုင်မှုဘလို့အခက်ခဲတွေရှိနေသလဲဆိုတာကိုလွတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်ဂျပ်ဆင်ရဲ့သတင်းကိုမဆုမြတ်မွန်ကပြောပြမှာပါရှင်
။အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာရေးနဲ့ပတ်သက်လို့၃လလောက်အခြေတင်ဆွေးနွေးစရာဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်မှာထောက်ထားမရှိနေထိုင်နေကြရသူတွေနဲ့ပတ်သက်တဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်ဖို့အလွတ်တော်ဒီမိုကရက်အမတ်တွေကဆောင်ရွက်နေကြပါပြီ။
It's crucial that we pass legislation that will open the doors of opportunity for the hundreds of thousands of DACA TPS.
American ha thru ei ma lu pyo ni ja de klee bwa re ga mi ba ri ne tya mu win yauk la ja du ri ya yi aka kwe pe khan tha ya du ri pyan pu kha me a chi ni ga ni sai ngan tha khan ya du ri tain ne chi a twet di akwin lan ni pwin twa si me upri chan ko ti pyu nai bo ga tait ko ye ji ba de American ye san tan mo ri tai chano lu yat ti ka kwe ya ba me
Outlet dot Democrat amat Joaquin Castro pyo twa da ba အမေရိကန်မှာတရားဝင်နေထိုင်ဖို့အထောက်အထားမရှိကြတဲ့အရွယ်မရောက်ခင်တည်းကမိဘတွေနဲ့အမေရိကန်ကိုတရားမဝင်ရောက်လာခဲ့သူတွေစစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရက်ပြန်မပို့အောင်လို့အရင်သမ္မတဘရက်အိုဘားမားလက်ထက်ကအကာအကွယ်ပေးခဲ့ပေမဲ့အခုထရမ့်အစိုးရလက်ထက်မှာတော့ဒီအစီအစဉ်ကိုဖျက်ဖို့လုပ်နေပါတယ်ဒီလိုလုပ်နေတာဟာသက်ဆိုင်သူတွေအတွက်စိတ်ဒဏ်ရာရစေတဲ့အပြင်နိုင်ငံအတွက်လည်းထိခိုက်တယ်လို့ဒီမိုကရက်အမတ်တွေကဝေဖန်နေကြပါတယ်အဲ့လိုအထောက်အထားမရှိနေထိုင်နေကြရသူတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေကြမ်းကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကရှေ့တစ်ပတ်ကြာရင်စတင်ပြင်ဆင်တော့မှာဖြစ်ပါတယ်ဒါပေမဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုကြဲကြဲပြန့်ပြန့်မပြင်ဆင်ဘဲနဲ့တော့ထိရောက်မှာမဟုတ်ဘူးလို့ Republican အမတ်တွေဘက်ကပြောပြီးကန့်ကွက်နေပါတယ်အောက်လွှတ်တော်အမတ် Dark Collins ကအခုလိုပြောပါတယ်
Any bill granting mass legalization and shunning real enforcement measures will be opposed by Republicans for the
လူတွေများကြီးကိုတရားဝင်ဖြစ်အောင်လုပ်ပြီးတရားဥပဒေစိုးမိုးအောင်လုပ်နေတဲ့ကိစ္စတွေလမ်းလွဲရောက်အောင်လူတို့များဥပဒေချမ်းမှန်သမျှကို Republican တွေဘက်ကကန့်ကွက်သွားမှာဖြစ်ပါတယ်
အမေရိကန်တဲကိုခလေးဘွားတွေကတရားဝင်ရောက်လာသူတွေကိုနိုင်ငံသားပေးမဲ့ကိစ္စကတရားမဝင်နိုင်ငံပြောင်းလာဖို့အားပေးရရောက်တယ်လို့အမိမြေလုံခြုံရေးဝန်ကြီး Christian Nielsen ကလည်းဆိုပါတယ်
I won't support things that will continue the crisis that we have at the border by
နေဆက်မှာဖြစ်နေတဲ့ပြဿနာကြီးတွေဆက်ဖြစ်နေတဲ့ကိစ္စကိုကျမကတော့မထောက်ခံနိုင်ပါဘူ
းနေဆက်ကနေတရားဝင်ရောက်လာကြတဲ့ထဲကခလေးငယ်တွေကိုမိဘတွေနဲ့ခွဲထားတဲ့အစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းဒီမိုကရက်အမတ်တွေမေးခွန်းထုတ်နေကြပါတယ်မိဘနဲ့ခွဲထားခံရတဲ့ထဲကခလေးငယ်နှစ်ယောက်တေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဗုဒ္ဓဟူးနေ့ကလှုပ်တဲ့ကြားနာပွဲမှာခလေးတွေကိုလှောင်ကြိုက်ကြီးတွေလိုလှုပ်ထားတဲ့နေရာတွေမှာတီးကြားခွဲထားတာနဲ့ပတ်သက်လို့လည်းလွှတ်တော်အမတ်တွေကဝန်ကြီးနီယယ်ဆင်ကိုမေးခွန်းထုတ်ခဲ့ကြပါတယ
် Are we putting children in cages as of today?
Children are processed at the border facility station.
လောင်ကျိုင်းကြီးတွေလိုအခန်းတွေကထားတဲ့နေရာတွေမှာကလေးတွေကိုထားတာကိုယ်တိုင်မြင်ခဲ့ရတဲ့အောက်လွှတ်တော်ဒီမိုကရက်အမတ် Bendy Thompson ကအခုထိရောအဲ့ဒီလိုထားသေးသလားဆိုတဲ့အမေးကိုဝင်းကြီး Nielsen ကစတိုက်ရိုက်မဖြေပါဘူး
။ Sir, they're not cages.
What are they?
Areas of the border facility.
လောင်ကျိုင်းကြီးတွေမဟုတ်ပါဘူး။စစ်ဆေးစီစဉ်နေတဲ့ကာလမှာသူတို့ကိုလုံခြုံဖို့အတွက်အကာအကွယ်ပေးနိုင်ဖို့လှုပ်ထားတဲ့နေဆက်လုံခြုံရေးအဆောက်အအုံတွေကနေရာတွေပဲဖြစ်ပါတယ်။
နေဆက်ထိန်းသိမ်းရေးစခန်းတွေမှာထားတဲ့ကလေးငယ်တွေအနေနဲ့ဆေးကုသခွင့်နဲ့သူတို့ကိုကိုစားပြုမဲ့ရှေ့နေစနစ်တကျရှိတင်တာမို့သူတို့အတွက်အခြေအနေပုံမကောင်းမွန်စေမဲ့ဥပဒေကြမ်းတွေကိုအထက်လွှတ်တော်ဒီမိုကရက်အမတ်တွေကလည်းတင်သွင်းခဲ့ပါတယ
် A system that was set up to deal with single men coming from Mexico is not capable
Mexico ဘက်ကနေဝင်လာတဲ့တကူတဲ့သမားတွေအတွက်ရည်ရွယ်လုပ်ထားတဲ့စနစ်ကကလေးတွေဖြစ်နေတဲ့ပြဿနာကိုမရှင်းနိုင်ပါဘူးဒါကြောင့်ကျမတို့ကသူတို့အခြေအနေကိုဖြေရှင်းပေးဖို့လိုပါတယ်
။ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာတော့တရားမဝင်နိုင်ငံပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့ဥပဒေကြမ်းတစ်ခုမှအတည်ပြုနိုင်မဲ့ပုံမရပါဘူး။ Democrat တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာတော့ကလေးဘွားတွေကတရားမဝင်ရောက်နေသူတွေနဲ့ဒုက္ခသည်တွေ American တွေမှာအမြဲတမ်းတရားဝင်နေထိုင်ခွင့်ရနိုင်ရေးဆောင်ရွက်ချက်တွေကို Republican အမတ်တချို့ထောက်ခံလာအောင်ဆွဲဆောင်နိုင်မဲ့အလားအလာရှိပါတယ်ရှင်။
မဆုမြတ်မွန်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျန်းမာရေးမြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်နိုင်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နိုင်ငံကာဘူးမြို့မှာသမ္မတလောင်းနေထရော်များနဲ့အတူသမ္မတဟောက်ဟာမက်ခါဇိုင်းအစိုးရအဖွဲ့အမှုဆောင်ရာရှိချုပ်အဗ်တူလာတို့ပါတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူပြောမှမသိတဲ့တက်ခတ်သူတွေကမော်တာရီနဲ့ပြစ်ခတ်တက်ခတ်ခဲ့ပါတယ်အစိုးရအဖွဲ့ထိတ်တန့်ခေါဆောင်ဖြစ်တဲ့အဗ်တူလာမင်ငွန်းပြောနေချိန်မှာတက်ခတ်မှုဆက်ဖြစ်ခဲ့တာပါတက်ခတ်မှုအတွင်းမှာတော့အနည်းဆုံးလူတဦးသေပြီး16ဦးတန်းရာရောက်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့စီအိုအေးအဖွဲ့မှလတော်ချတာဝန်ရေးကွယ်ပူးတဲ့ပေါ်မနာဖော့ကိုအခွန်ရှောင်မှုဗန်လုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ပြည်သူတရားရုံးကဒီကနေ့ဆင်ခြင်ချဖို့ရှိနေပါတယ်တရားရုံးလှုပ်ထုံးလုံမှုရေးအရထောင်ဒဏ်16နှစ်ကနေ24နှစ်ထိပြစ်ပေးလို့လည်းရပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တစ်စုံတရာမရတဲ့အပေါ်ကြောင်းဝင်ညှိနှိုင်းပေးဖို့အဆင်သင့်ရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်မယ့်နည်းလမ်းအားလုံးကိုရှာဖွေဖို့လဲလွှတ်တော်ကိုသမ္မတတောင်ကိုရီးယားသမ္မတကအင်္ဂါနေ့တုန်းကပဲတိုက်တွန်းထားတာဖြစ်ပါတယ်ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့တိုက်ရိုက်သက်ဆိုင်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရင်းနှီးနှီးပူးပေါင်းဆောင်ရွက်ဖြည့်ရှင်းသွားဖို့တရုတ်နိုင်ငံအာရှရေးအထူးတမန်ဆွန်ကောက်ရှန်ကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာအနေနဲ့လည်းအပြည့်သဘောဆောင်တဲ့အခမ်းကဏ္ဍကနေအချက်တဲကိုဖြည့်ရှင်းနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ5ရက်နေ့ထိတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အဆုံးသတ်ဖြင့်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ရမှာတိုက်တွန်းပြောဆိုသွားတာပါတရုတ်ထုကုဆိုရဲမြန်မာနိုင်ငံခီးစဉ်တွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံခဲ့ပါတယ
်ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်ကျွန်တော်အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington, this is...